မြောက်ကိုရီးယားကောင်းဆောင်အာနာရှင်ကင်ဂျွန်းဦးကသူ့ရဲ့အကြံပေးလို့ယူဆကြတဲ့ဦးလေးဖြစ်သူကိုရာထူးကဖေရှားပြီးလွန်ခဲ့တဲ့အပတ်ကကွက်မြက်လိုက်တဲ့သတင်းကိုကမ္ဘာစာနယ်ဇင်းကြီးတွေမှာအထူးဖော်ပြကြပါတယ်မြောက်ကိုရီးယားသတင်းကိုအမေရိကန်မှာအထူးစိတ်ဝင်စားကြပါတယ်လွန်ခဲ့တဲ့အောက်တိုဘာလကုန်ပိုင်းကဝါရှင်တန်အခြေစိုက် Heritage Foundation ဆွေးနွေးပွဲမှာမြန်မာနဲ့မြောက်ကိုရီးယားဆက်ဆံရေးကိုရှင်းလင်းစွာသိဖို့လိုကြောင်းစီးနေလွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဝါရင်အရာဒါဟောင်းကစ်လူးစကာဥပမာအစိုးရကိုတိုက်တွန်းထားပါတယ်။နောက်ပြီးတော့လွန်ခဲ့တဲ့73နှစ်အတွင်းမြောက်ကိုရီးယားပါဝင်ခဲ့တဲ့မြန်မာစီမံကိန်းအားလုံးရဲ့စည်ရင်မြောက်ကိုရီးယားစီကရယူထားတဲ့စစ်လက်နက်ပစ္စည်းစည်ရင်အပြည့်အစုံဒုံးလက်နက်နဲ့အနုမြူစီမံကိန်းမှာပါဝင်တဲ့မြောက်ကိုရီးယားကုမ္ပဏီစည်ရင်မြောက်ကိုရီးယားစစ်ပစ္စည်းတင်သွင်းရမှာတရုတ်ပါဝင်ကူညီတဲ့အခန်းကဏ္ဍစတာတွေကိုအမေရိကန်အစိုးရတည်တင်တယ်လို့ကီလူးစကဆိုပါတယ်အခြားပညာရှင်တွေကလည်းဒီအဆိုကိုဝိုင်းဝန်းထောက်ခံကြပါတယ်မြန်မာကိုပြန်လည်ဆက်ဆံတဲ့အကြောင်းရင်းတွေမှာမြောက်ကိုရီးယားကိစ္စပါဝင်တယ်လို့ယူဆသူလည်းရှိပါတယ
်ဗမာစစ်အုပ်စုက15နှစ်လောက်လျှို့ဝှက်စွာပြုစုပျိုးထောင်လာခဲ့တဲ့မြန်မာမြောက်ကိုရီးယားဆက်သွယ်မှုအားလုံးကိုအတိလင်းကြေညာဖို့တောင်းဆိုတာဟာမဖြစ်နိုင်တာကိုလှောက်ခိုင်းတဲ့သဘောမျိုးဖြစ်နေပါလေ။ဦးသိန်းစိန်အစိုးရလက်ထက်မှာလည်းဗမာစစ်တပ်နဲ့မြောက်ကိုရီးယားဆက်သွယ်မှုရှိနေတာကိုအမေရိကန်အစိုးရသိတာကြောင့်ကကထုတ်ခေါ်ကာကွယ်ရေးပစ္စည်းထုတ်လုပ်မှုညွှန်ကြားရေးမှူးရုံးရဲ့အကြီးအကဲဒုဗိုလ်ချုပ်ကြီးသိန်းထေးကိုဇူလိုင်လဆန်းပိုင်းကဒဏ်ခတ်ပိတ်ဆို့အရေးယူလိုက်တာဖြစ်ပါတယ်။ဒါပေမဲ့မြောက်ကိုရီးယားနဲ့အဆက်ဖြတ်ဖို့ကြိုးပမ်းနေတဲ့ဦးသိန်းစိန်အစိုးရကိုဒဏ်ခတ်ဖို့မရည်ရွယ်ဘူးလို့လည်းအမေရိကန်အစိုးရကကြေညာပါတယ်အစိုးရကိုအရေးမယူပဲလက်အောက်ခံအမှုတန်းတဦးကိုသာကွက်ပြီးအရေးယူတာဟာဝေဖန်ရှုတ်ချစရာဖြစ်နေပါတယ
်ဒုပုံကျူကြီးသိန်းသေးတယောက်တည်းလောက်တာမဟုတ်တဲ့အတွက်အခုလိုအမည်ထုတ်ပေါ်ပြီးအရေးယူတာဟာယုတ်တိမရှိဘူးဆိုတာကိုအိုဘားမားအစိုးရကလည်းနားလေသဘောပေါက်မှာပါပဲဦးသိန်းစိန်လက်ထက်မှာမြောက်ကိုရီးယားနဲ့ဗမာစစ်တပ်ဆက်သွယ်နေတာကိုအမေရိကန်အစိုးရကသိရှိကြောင်းပြသတဲ့အနေနဲ့သူဗိုလ်ချုပ်ကြီးသိန်းသေးကိုရွေးပြီးတန်ခတ်အရေးယူလိုက်တာဖြစ်ပုံရပါတယ်2008နိုဝင်ဘာလကမြောက်ကိုရီးယားကိုသွားတဲ့ဗိုလ်ချုပ်ကြီးသူရရွှေမန်းခေါင်းဆောင်နဲ့အရာရှိ16ဦးပါဝင်တဲ့စစ်မစ်ရှင်အဖွဲ့မှဗိုလ်ချုပ်သိန်းသေးလိုက်ပါခဲ့ပါတယ်2008နိုဝင်ဘာလ26ရက်နေ့မှာဗိုလ်ချုပ်ကြီးသူရရွှေမန်းနဲ့မြောက်ကိုရီးယားစစ်ဦးစီးချုပ်တို့နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးတာကိုပေါ်ကြားသွားတဲ့စစ်မစ်ရှင်ရဲ့38မျက်နှာအစီရင်ခံစာအရာသိရှိရပါတယ်
ဗိုလ်ချုပ်ကြီးသူရရွှေမန်းနဲ့မြောက်ကိုရီးယားဗိုလ်ချုပ်ကြီးကင်ချုစစ်တို့လက်မှတ်ရေးထိုးကြတဲ့နားလည်မှုစာချုပ်လွှာကြောင့်အမေရိကန်ဆိုရရဲ့မြန်မာပြည်ဆိုင်ရာလမ်းစဉ်ပြောင်းလဲလာတာဖြစ်တယ်လို့မြန်မာရေးရဝါရင်အကဲခတ်ဘာတင်လင်နာကအောက်တိုဘာ6ရက်ထုတ်ဧရာဝတီစာဆောင်မှာရေးထားပါတယ်။အမေရိကန်ရဲ့ရေရှည်ဦးတည်ချက်ဟာတရုတ်ကိုထိန်းထားနိုင်ဖို့ဖြစ်ဖွယ်ရာရှိပေမဲ့လောလောဆယ်ကတော့မဟာဗျူဟာအချက်အချာဖြစ်နေတဲ့မြန်မာနိုင်ငံနဲ့မြောက်ကိုရီးယားတို့ရင်းနှီးမသွားဖို့သာဖြစ်တယ်လို့ဆိုပါတယ်။ဒါကြောင့်မို့ဦးသိန်းစိန်တက်လာပြီးပြုပြင်ရေးလုပ်တဲ့အခါမှာလက်တွဲလုပ်ကင်ဖို့ဥပမာအစိုးရကဆုံးဖြတ်တာဖြစ်ပုံရပါတယ်တဲ့ဒါပေမဲ့ဗမာအစိုးရကတော့မြောက်ကိုရီးယားနဲ့ဆက်ဆံရေးအပြတ်ခံမှာမဟုတ်ဘူးလို့ဘတ်တူးလင်နာကသုံးသပ်ပါတယ
်အမေရိကန်နဲ့ EU ဥရောပအဖွဲ့ဝင်နိုင်ငံတွေကဗမာအစိုးရကိုစစ်လက်နက်ပစ္စည်းမယောင်းဖို့ပိတ်ပင်တားမြစ်ထားတာအနည်း30ကျော်နေပါပြီအခုလဲစစ်ပစ္စည်းမယောင်းဖို့ပိတ်ပင်ထားဆဲဖြစ်ပေမဲ့တရုတ်ရုရှားယူကရိန်းဆာဗီးယားအစ္စရေးနဲ့အိန္ဒိယကတော့ဗမာအစိုးရကိုစစ်ပစ္စည်းရောင်းနေပါတယ်။ဒါပေမဲ့ခင်မီဒုံးလက်နဲ့အတတ်ပညာကိုရဖို့အခက်အခဲရှိပါတယ်။ဒီနေရာမှာရုရှားတရုတ်နဲ့မြောက်ကိုရီးယားဟာဗမာစစ်တပ်ရဲ့မိခိုအားထားရာနိုင်ငံတွေဖြစ်လာပါတယ်။တရုတ်နဲ့ရုရှားစစ်ပစ္စည်းကိုကင်တွယ်ရမှာကျွမ်းကျင်တဲ့မြောက်ကိုရီးယားဟာဗမာစစ်တပ်အတွက်အရေးပါလာပါတယ်။တရုတ်နဲ့ရုရှားစစ်ပစ္စည်းကိုငွေပေးပြီးဝယ်ရပေမဲ့အလားတူပစ္စည်းကိုမြောက်ကိုရီးယားစီကဝယ်ရင်ငွေအစားစံနဲ့ကောက်ပေးသီးနှံကိုပေးနိုင်တာဟာဗမာစစ်တပ်အတွက်အကျိုးအမြတ်တစ်ခုဖြစ်ပါတယ်။နိုင်ငံတော်ပုံကံမှုနဲ့တည်ရန်ပေးခံရတဲ့ကွဲလွန်သူဗိုလ်ချုပ်ကြီးနေဝင်းရဲ့မျိုးတွေကိုထောင်ကလွှတ်ပေးလိုက်ပြီးမဲ့မြောက်ကိုရီးယားခရီးစဉ်အစီရင်ခံစာပေါက်ကြားမှုနဲ့ထောင်ချနေတဲ့ဘူမူဟောင်းဝင်းနိုင်ကျော်နဲ့အပေါင်းပါကိုတော့တင်းတင်းထားစေဖြစ်ပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်တာမှန်သမျှကိုပုံမှန်ဖိဖိလှုပ်ထားဖို့သာဗမာအစိုးရရွေတာထင်ရှားနေပါတယ်ခင်ဗျာ။